တော်တာရှင်များမင်္ဂလာပါဒီတစ်ပတ်မှာတော့ပြည်ပကိုတင်ပို့တဲ့စံစည်းကွက်တဟုန်တို့မြင့်တက်လာတဲ့အချိန်မှာစိုက်ပျိုးထုတ်လုပ်တဲ့ပမာဏကိုလည်းမြင့်တက်အောင်လုပ်ဖို့လိုနေတဲ့ဆိုတဲ့အကြောင်းကိုတင်ပြဆွေးနွေးသွားမှာဖြစ်ပါတယ်အခုဗန္နာနှစ်အတွင်းမှာမြန်မာနိုင်ငံရဲ့ပြည်ပကိုတင်ပို့ခဲ့တဲ့စံပမာဏကပြီးခဲ့တဲ့ဖေဖော်ဝါရီလဆန်းမှာတန်ချိန်3000ကျော်သွားပါပြီဒီပမာဏကဒုတိယကမ္ဘာစစ်နောက်ပိုင်းမှာမြန်မာနိုင်ငံအတွက်တစ်နှစ်အတွင်းပြည်ပကိုအများဆုံးတင်ပို့နိုင်တဲ့ပမာဏပါပြည်ပကိုစံတင်ပို့တဲ့ပမာဏကနှစ်နှစ်လောက်အတွင်းမှာကိုဇာတို့မြင့်တက်လာတာဖြစ်တဲ့အတွက်ဒါကအလွန်လှင်မြန်တဲ့တိုးတက်မှုဖြစ်ပါတယ်မြန်မာနိုင်ငံအနေနဲ့လွန်ခဲ့တဲ့9နှစ်ဝန်းကျင်ကပြည်ပကိုစံတင်ပို့ရောင်းချတဲ့နိုင်ငံတွေစည်းရင်းမှာအဆင့်90%လောက်ပဲရှိနေရကနေလက်ရှိအချိန်မှာအဆင့်9နေရာကိုရောက်နေပါတယ်ဒါပေမဲ့မြန်မာနိုင်ငံရဲ့စံစဘာကဏ္ဍတိုးတက်လာပုံကိုဂရုတစိုက်ပြန်လည်သုံးသပ်ကြည့်ရင်တစ်ဖက်ဆောင်းနှင်းတိုးတက်လာနေတဲ့အနေအထားပဲဖြစ်ပါတယ်ကုန်တယ်ရေးကဏ္ဍကအချိန်တို့အတွင်းလှင်းလင်းမြန်မြန်တိုးတက်လာပေမဲ့စိုက်ပျိုးထုတ်လုပ်တဲ့ကဏ္ဍကဘာမှဟုတ်တိပတ်တိတိုးတက်လာတာမရှိပါဘူးယထာတစည်းအနေနဲ့ဥပမာပြောရရင်ခေါင်းတွဲကအချိန်အဟုန်နဲ့မြန်မြန်ဆန်ဆန်ခုံမောင်းနေချိန်မှာနောက်ကအတွဲတွေကပြုတ်ကျန်ခဲ့တဲ့အခြေအနေပါပဲမြန်မာနိုင်ငံရဲ့ဆန်အထွန်းနှုံးပြင်းရင်းစားသုံးမှုနဲ့ပိုရှံမှုပမာဏစတဲ့ကိန်းဂဏန်းတွေကိုကြည့်ရအောင်ပါ2019ခုနှစ်တုန်းကစံစဘာအသင်းအတွင်းမှုရဲ့ပြောကြချက်အရတော့တနှစ်မှာတန်ချိန်73တန်း14တန်းလောက်ထွက်တယ်ပြည်တွင်းစားသုံးမှုကတန်ချိန်10တန်းလောက်ရှိတယ်ပိုရှံမှုကတန်ချိန်3တန်းလောက်ရှိပါတယ်ဒီတော့မြန်မာနိုင်ငံရဲ့တနှစ်စံပိုရှံမှုပမာဏနဲ့လက်ရှိ2019-2018ဘဏ္ဍာနှစ်ရဲ့ဖေဖော်ဝါရီလအထိစံတင်ပို့မှုကိုရှင်ကြည့်ရင်ပမာဏချင်းဒန်းတူဖြစ်နေပါပြီဒါတော့မှလက်ရှိဘဏ္ဍာနှစ်က2လလောက်ကျန်နေပါသေးတယ်ဒီလိုမျိုးပြည်တွင်းစံပိုရှံမှုနဲ့ပြည်ပကိုတင်ပို့မှုတို့ပမာဏချင်းတူလာတဲ့အချိန်မှာဘာဖြစ်လာလဲဆိုရင်ပြည်တွင်းစံဈေးကတက်ရိပ်ပြလာပါတယ်။ပြည်ပစံဝယ်လို့အားကြောင့်ပြည်တွင်းမှာစံချမ်းရောစံကြောပါဈေးတွေတက်လာနေတယ်လို့ဘရင်နောင်စံကုန်စည်တိုင်ကအတွင်းမှုဦးတန်းဦးကဖေဖော်ဝါရီလဒုတိယအပတ်ကပဲပြည်တွင်းမီဒီယာတခုကိုပြောကြားထားပါတယ်။ဦးတန်းဦးရဲ့ပြောကြားချက်အရပြီးခဲ့တဲ့တလကျော်လောက်အတွင်းမှာပဲစံကြောတက်အိတ်ကို7,000လောက်စံချမ်းတက်အိတ်ကို7,200လောက်တက်သွားတာပါ။စံစည်းကတလကျော်လောက်အတွင်းမှာ100,000-1,500,000လောက်အထိထိုးတက်ခဲ့တာပါ။အရင်ကတော့ပြည်ပကိုစံတင်ပို့တာနဲ့ပြည်တွင်းစံစည်းတက်တာမဆိုင်ဘူးဆိုပြီးကုန်တယ်တွေကအမြဲပြောခဲ့ကြပေမဲ့လက်ရှိအခြေအနေရတော့ဒီအချက်ဟာမမှန်ဖို့များသွားပါပြီ။ဘာလို့လဲဆိုတော့အပေါ်မှာပြောခဲ့သလိုစံပိုရှံတဲ့ပမာဏနဲ့ပြည်ပကိုတင်ပို့တဲ့ပမာဏကဒန်းတူဖြစ်လာတဲ့အတွက်ကြောင့်ပါပဲ။ဒီနေရာမှာမြန်မာနိုင်ငံရဲ့စံပိုရှံမှုနဲ့ပြည်ပကိုတင်ပို့မှုအနေအထားကိုတော်တော်ရှင်တွေပုံမှုရှင်းလင်းအောင်အနည်းငယ်ထပ်မံပြောပြပါမယ်။မြန်မာနိုင်ငံမှာအရင်နှစ်တွေကလည်းတနှစ်ကိုစံတန်ချိန်3တန်းလောက်ပိုရှံနေခဲ့တာပဲဖြစ်ပါတယ်။ဒါပေမဲ့အရင်နှစ်တွေကပြည်ပကိုတင်ပို့မှုကတနှစ်ကိုတန်ချိန်3တန်းခွဲဝန်းကျင်လောက်ပဲရှိခဲ့တာပါ။ဆိုတော့ကျန်တဲ့စံတန်ချိန်3တန်းခွဲလောက်ကဘယ်ကိုရောက်သွားလဲလို့မေးစရာရှိပါတယ်။ဈေးကွက်သတင်းတွေအရတော့အဲ့ဒီတန်ချိန်3တန်းခွဲလောက်ကတရားမဝင်လမ်းကြောင်းတွေကနေအိမ်နီးချင်းနိုင်ငံတွေကိုစိမ့်ထွက်သွားကြတာပဲဖြစ်ပါတယ်။ဒါပေမဲ့လက်ရှိ2019-2018ဘဏ္ဍာနှစ်မှာတော့ဖေဖော်ဝါရီလဆန်းပိုင်းအထိနိုင်ငံပေါင်း62နိုင်ငံကိုစံတန်ချိန်3တန်းကျော်ကိုတရားဝင်လမ်းကြောင်းကနေတစုတစုရဲတင်ပို့ခဲ့တာဖြစ်ပါတယ်။နောက်တစ်ချက်ကလည်းမြန်မာနိုင်ငံမှာကပြည်ပကိုစံတင်ပို့တဲ့ကုန်တယ်တွေထဲမှာစံကိုကြိုလောင်ထားတဲ့သူကနည်းပါတယ်။တင်ပို့တင်ကနီးမှဈေးကွက်ထဲကနေအသေးအတန်လိုက်ဝယ်ကြတဲ့သူကများပါတယ်။ဒီတော့ပြပကဆန်အဝယ်လိုက်လို့ကုန်တယ်တွေကဈေးကွက်ထဲမှာဆန်တွေအလူရဲ့လိုက်ဝယ်ကြတဲ့အခါတိုင်းဆန်ဈေးကတက်တော့တာပါပဲအရင်နှစ်တုန်းကတစ်နှစ်ကိုတန်ချိန်3တန်းဝန်းကျင်လောက်ပဲပို့နေတုန်းကမတိတာပင်မဲ့ဒီနှစ်မှလို့တန်ချိန်3တန်းကျော်အထိတင်ပို့လာရတဲ့အခါတိတာလာတာဖြစ်ပါတယ်ဒါကြောင့်ဒီဆောင်းမမှာလေးနဲ့ပြောကြားလို့တဲ့အချက်ကတော့ပြပကိုဆန်တင်ပို့မှုပမာဏတဟုန်တို့မြင့်တက်လာချိန်မှာဆန်စဘာစိုက်ပျိုးထုတ်လုပ်မှုနဲ့ပြပတင်ပို့မှုပြီးတော့ပြည်တွင်းဆန်ဈေးကွက်စတာတွေကိုဟန်ချက်ညီအောင်စီမံထိန်းချောင်းဖို့လိုအပ်ပါတယ်ဒါနဲ့ပတ်သက်ပြီးပြောရရင်တော့ကုန်သွယ်ရေးကဏ္ဍဖြစ်တဲ့ပြည်ပတင်ပို့တဲ့ဈေးကွက်ကပဲတစ်ဖက်သက်ရှေ့ကပြင်းနေုံနဲ့တော့ရေရှည်မှာဘလို့မှလုံးမဖြစ်ပါဘူးဈေးကွက်ဟန်ချက်ညီဖို့အတွက်စိုက်ပျိုးထုတ်လုပ်တဲ့ပမာဏကလည်းလိုက်လျောညီတွေမြင့်တက်လာဖို့လိုပါတယ်စိုက်ပျိုးထုတ်လုပ်တဲ့ပမာဏအထွက်နှုန်းစတာတွေကမြင့်မလာဘဲနဲ့ပြည်ပကအဝယ်လိုက်သမျှကြိုက်သလောက်တင်ပို့ဆိုတဲ့ပုံစံနဲ့တော့ဘလို့မှစံစဘာလုပ်ငန်းကဏ္ဍကိုရှေ့ဆက်တိုးလို့မရနိုင်ပါဘူးဒီလိုပြောတဲ့အတွက်ဟိုအတိတ်ကလိုပြည်ပစံတင်ပို့တဲ့ဈေးကွက်ကိုထိန်းချုပ်ဖို့ခင်းနောက်ပြန်ဆွဲဖို့ဆိုလိုတာမဟုတ်ပါဘူးဆိုလိုရင်းကပြပတင်ပို့တဲ့စံပမာဏကိုလည်းမြင့်တက်ထက်မြင့်အောင်လုပ်ရမယ်ဒါမှလည်းတိုင်းပြည်ဝင်တွေတိုးလာမယ်လယ်သမားတွေလည်းတင့်တင့်တဲ့ဈေးရမှာဖြစ်တယ်ဒါပေမဲ့လို့တစ်ဖက်မှာလည်းဈေးကွက်ဟန်ချက်ညီအောင်ပြည်တွင်းစံဈေးတွေထိုးတက်တာမျိုးမဖြစ်အောင်စိုက်ပျိုးထုတ်လုပ်တဲ့ပမာဏကိုလည်းမဖြစ်မနေတိုးတက်လာအောင်လုပ်ဖို့လိုတယ်လို့ဆိုလိုတာဖြစ်ပါတယ်ဒါနဲ့ပတ်သက်ရင်တော့အစိုးရအနေနဲ့ငွေကြေးအင်အားသုံးစွဲပြီးစနစ်တကျနဲ့အကောင့်ထဲပေါ်မှာပဲစိုက်ပျိုးထုတ်လုပ်တဲ့ကဏ္ဍကတိုးတက်နိုင်မှာဖြစ်ပါတယ်ဤကုန်းချုပ်အနေနဲ့တင်ပြလိုတာကတော့စံစဘာကဏ္ဍအမှန်တကယ်တိုးတက်ဖို့ ကုံတွယ်ရေးကဏ္ဍတစ်ခုတည်းကပဲရှေ့ကပြင်းနေတာကရေရှည်မတည်တတ်နိုင်ုံမျှသာမကပဲဈေးကွက်ရဲ့ဟန်ချက်ကိုပါကျင်းသေးထိခိုက်လာမယ်အချက်ပါပဲ။ဒါကြောင့်အစိုးရအနေနဲ့တိုင်းပြည်ရဲ့စံစဘာစိုက်ပျိုးထုတ်လုပ်မှုမြင့်တက်လာအောင်တောင်သူများစိုက်ပျိုးထုတ်လုပ်နိုင်စွမ်းမြင့်တက်လာအောင်မဖြစ်မနေဆောင်ရွက်ဖို့လိုနေပါကြောင်းတင်ပြလိုက်ရပါတယ်။စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေ။ကျေးဇူးတင်ပါတယ်။ကျွန်တော်အောင်နိုင်ကျော်ပါ။